ယူကရိန်းနိုင်ငံမှာတင်းမာမှုတွေပေါ်ပေါက်နေချိန်အင်အားပြတဲ့အနေနဲ့ဘယ်လာရုစ်နိုင်ငံနဲ့ဆဲကျပူးတွဲစီရေးလက်ချက်နဲ့ရုရှားတပ်ဖွဲ့ဝင်3000ကိုကြီးကြပ်ဖို့ရုရှားထိတ်တန့်တမှုတွေပို့ထုတ်လေးကအင်းနီးယင်းဘယ်လာရုစ်ကိုရောက်လာပါတယ်။ဂျာဂါဘီနီကစတင်တဲ့ပူးတွဲစီရေးလက်ချက်မှုတွေရုရှားစစ်တပ်ကဗိုလ်ချုပ်ကြီးဗလာရီဂရက်စီမိုဦးဆောင်တဲ့ S-400 မြေပြင်ကဝေရင်ပစ်မစ်ဆိုင်းတုံးတန်ရင်းရင်းနဲ့တိုက်ရည်နဲ့အများပြားကိုလည်းဘယ်လာရုစ်နိုင်ငံကိုဆီလွတ်ထားတာပါ။ယူကရိန်းနိုင်ငံ KF မြို့နဲ့ကီလိုမီတာ210လောက်သာကွာဝေးတဲ့ဘယ်လာရုစ်နိုင်ငံမှာရုရှားကပူးတွဲစီရေးလက်ချက်နေတာကြောင့်ယူကရိန်းတွေနောက်ထပ်ချင်းချောက်မှုလည်းဖြစ်နေပါသေးတယ်။ယူကရိန်းရှေ့ပိုင်းနယ်စပ်မှာတပ်ရင်းတစ်သိန်းကျော်ချထားတဲ့ရုရှားဟာပင်လယ်နက်မှာလည်းစစ်သင်္ဘောတွေဆီလွတ်ထားတာပါ။ဘယ်လာရုစ်နဲ့ရုရှားပူးတွဲစီရေးလက်ချက်မှုတွေစတင်တဲ့နေ့မှာပဲယူကရိန်းကလည်းမဟာမိတ်နောက်နိုင်ငံတွေကပေးအပ်ထားတဲ့တင်ငါးဖြင့်မစ်ဆိုင်းတုံးတွေအဝေးထင်းလေယာဉ်တွေပါဝင်တဲ့ဆဲကျာစီရေးလက်ချက်တွေအစီအစဉ်တစ်ခုကိုကြေညာခဲ့ပါတယ်။ရုရှားသမ္မတပြောခွင့်ရဒမစ်ထရီပက်စကော့ကတော့ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေအတွက်မကြုံမှုတွေလူကြုံရေးချင်းချောက်မှုအန္တရာယ်တွေရှိနေတာကြောင့်ပူးတွဲစီရေးလက်ချက်ရတာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။တချင်ကဆိုဗီယက်ယူနီယံရဲ့ဒစိတ်ကပိုင်းဖြစ်ခဲ့တဲ့ယူကရိန်းပေါ်တိုက်ခိုက်နိုင်မဲ့စစ်ရင်အား90ရာခိုင်နှုန်းလောက်ကိုရုရှားကအသိပြင်ထားတယ်လို့လည်းအနောက်နိုင်ငံကထောက်လှမ်းရေးကြမ်းကျင်သူတွေယူဆထားကြပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ယူကရိန်းပေါ်ကြီးကြော်ဖို့ရည်ရွယ်ထားကြောင်းပြောဆိုထားပြီးတချင်နဲ့မှပဲယူကရိန်းကိုမြောက်အတ္လန္တိတ်စာချုပ် NATO ဘက်မှလက်မခံဘူးလို့တောင်းဆိုထားပါတယ်။